လူမှုရေးလုပ်ငန်းတွေမှာပရာဟိတသမားအဖြစ်တက်တက်ကြွကြွလှုပ်ဆောင်လာသူရုပ်ရှင်သရုပ်ဆောင်ဦးကျော်သူရဲ့ဘဝတစိတ်တည်းတာအကြောင်းရိုက်ကူးထားတဲ့ Walking a Fine Line ဆိုတဲ့မှတ်တမ်းရုပ်ရှင်ကို American ပြည်ထောင်စု Washington DC မြို့တော်မှာစက်တင်ဘာလ29နဲ့30နှစ်ရကြာရုံတင်ပြသမှာဖြစ်ပါတယ်ဒီဇိုက်ကားအကြောင်းနဲ့ပတ်သက်ပြီးပြောပြချင်တာပါ Walking a Fine Line မှတ်တမ်းရုပ်ရှင်ကို World Movement for Democracy လို့ခေါ်တဲ့ဒီမိုကရေစီရေးလှုပ်ရှားမှုကမ္ဘာ့ကွန်ရက်အဖွဲ့ကစီစဉ်ပြသတာဖြစ်ပြီးဆွီဒင်နိုင်ငံစတော့ခ်ဟ ோம் မြို့မှာစက်တင်ဘာလ24-25နှစ်ရကြာပြသခဲ့ပြီးဖြစ်သလိုဝါရှင်တန်ဒီစီမှာလည်းအင်္ဂါဗုဒ္ဓဒီကနေ့နဲ့မနက်ဖြန်နှစ်ရက်အခမဲ့ပြသမှာပါရုပ်ရှင်ပွဲအပြီးမှာကာယကံရှင်ဦးကျော်သူနဲ့အမေးဖြေကဏ္ဍလည်းပါဝင်လာကြောက်ဦးကျော်သူကိုယ်တိုင်ဝါရှင်တန်ဒီစီကိုရောက်နေတာပါ Walking a Fine Line မှတ်တမ်းရုပ်ရှင်နဲ့ပတ်သက်လို့ဦးကျော်သူကVOA နဲ့တည်တံ့တွေ့ဆုံမင်းမြန်းစင်မှာအခုလို့ရှင်းပြပါတယ
်ဒီရုပ်ရှင်ကတော့ဒါဟိုကျွန်တော်ရဲ့အကြောင်းပေါ့လေကျွန်တော်ရဲ့ကိုကြီးဇာတ်လမ်းလို့ပြောလို့ရပါဘောကျွန်တော်မွေးကလေးကမွေးပြီးတော့ကျောင်းသားဘဝရောက်တယ်ကျောင်းသားဘဝကနေပြီးတော့တော့မိမခိုးပြေးတယ်ခိုးပြေးပြီးတော့ရုပ်ရှင်မင်းသားဖြစ်တယ်ရုပ်ရှင်မင်းသားတယောက်ကနေပြီးတော့ဒီဘာလို့ဒီနိုင်ကူညီမှုအတင်းပရာဟိတအလုပ်ကိုလုပ်လဲဆိုတာကိုဒါကိုသူတို့အဓိကပြချင်တာနောက်သူတို့အဓိကကတော့ရာဟိတသမားတွေကိုနိုင်ငံတော်ရဲ့အစိုးရပိုင်းစစ်အစိုးရပိုင်းကဘာဖြစ်လို့ဖိနှိပ်မှုတွေလုပ်တယ်ဆိုတာကိုဒါသူတို့ပြချင်တယ
်55မိနစ်လောက်ကြာတဲ့ဥကျော်သူအကြောင်းမှတ်တမ်းရုပ်ရှင်ထဲမှာအောင်မြင်ထင်ရှားတဲ့ရုပ်ရှင်မင်းသားဘဝကနေဘာကြောင့်အခုလိုပရာဟိတသမားဖြစ်လာရသလဲရွှေဝါရောင်တန်ခါလှူရှားမှုကာလအတွင်းဥကျော်သူရဲ့လှုပ်ဆောင်ချက်တွေနိုင်ရေးကူညီမှုအသင်းကိုဘယ်လိုစတင်လဲပတ်ခဲ့သလဲဆိုတဲ့အကြောင်းတွေနဲ့ဦးကျော်သူရဲ့မိသားစုဝင်တွေအရင်းအနှီးဆုံးမိတ်ဆွေတွေနဲ့နိုင်ငံရေးလောကကထင်ရှားသူတွေရဲ့မှတ်ချက်ပေးပြောဆိုမှုတွေလည်းပါဝင်ပါတယ် Walking a Fine Line မှတ်တမ်းရုပ်ရှင်ထဲမှာဦးကျော်သူရဲ့ဇနီးဖြစ်သူဒေါ်ရွှေစည်းကွက်ပြောတာက
ခင်ဗျားကောင်းတယ်လို့သိမှတ်တာဘာလို့လဲဆိုတော့ကားရိုက်ပြီးသူဘတ်ဆန်နေလာတဲ့ချိန်မှာမှသူစတယ်လို့လည်းနည်းနည်းပြောတယ်။မြားလို့ရွှေစည်းကွက်ကလေးကြီးလာပြီးဟာငါရွှေစည်းကွက်ကလေးကိုလှုပ်ကြွေးမယ်ဆိုပြီးခဲ့တာမဟုတ်ဘူးလို့ထူလာခဲ့တယ်သူဘာမှ idea မရှိဘူးဘာလို့ကျွေးမလဲဘာလို့ဘဝတစ်ခုဖြစ်အောင်
ဥကျော်သူကတော့အခုလိုပရာဟိတသမားဖြစ်လာရတာဟာသူဇနီးတဲ့ကြောင့်လို့ဝန်ခံပြောဆိုပါတယ်
။ဟာအဓိကကျွန်တော်ရဲ့အမျိုးသမီးရွှေစုကကနေပြီးတော့သူဟိုကျွန်တော်ဘဝကိုချိန်ပေးတယ်ကိစ္စချိန်ပေးတဲ့အတွက်လည်းအခုလိုဒီအပီအတွေးခေါ်ပိုင်းဒီစက်တင်ဘာတန်ခါအရေးကင်းဆိုတာတန်ခါတော်ဒီကဟိုဆုံးကမဲ့ကိစ္စမျိုးဒါမျိုးတွေဖြစ်လာဆိုတာဒါကြောင့်ကျွန်တော်လုံမိတာ။နောက်ဒီပရာဟိတလုတဲ့ဟာလည်းဒါကျွန်တော်အမျိုးသမီးရဲ့တိုက်တွန်းမှုနဲ့ကျွန်တော်ကလုပ်ခဲ့ရတာ။ဒီအနုပညာသမားတယောက်ဖြစ်တဲ့အတွက်ကျွန်တော်စာနာတတ်တဲ့စိတ်ထားလေးတွေရှိတဲ့အတွက်ဒီရာဟိတလုံငန်းမှန်မှန်ကန်ကန်ရှောက်နိုင်တာဖြစ်ပါတယ
်။ဦးကျော်သူနဲ့ပတ်သက်လို့ Walking a Fine Line ရုပ်ရှင်ထဲမှာသူမိဘတွေရဲ့ပြောပြချက်အပြင်ဒေါ်ဆန်းစုကြည်ကိုမင်းကိုနိုင်ဒရိုက်တာကြီးစိုးထွန်းတို့ရဲ့အမှတ်ချက်ပေးပြောစကားတွေလည်းပါဝင်လာတွေ့ရပါတယ်။ဒီမှတ်တမ်းရုပ်ရှင်ကိုမြန်မာနိုင်ငံအတွင်းမှာလာမယ့်2016ခုနှစ်ဦးပိုင်းမှာပြသဖို့အတွက်ပြင်ဆင်ထားကြောင်းလည်းသိရပါတယ်ခင်ဗျာ။